ရုပ်နိုင်ငံမှာစားသောက်ကုန်လုပ်ငန်းလုပ်ကိုင်သူတွေကိုတုံလုံးချောက်ချားစေခဲ့တဲ့ကြွက်သားတွေကိုတိုးသားလို့ညာရောင်းသူတွေကိုဖမ်းဆီးလိုက်တယ်ဆိုတဲ့အခုနောက်ဆုံးကြော်မကောင်းကြားမကောင်းသတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက်တရုတ်စားသုံးသူတွေကြားမှာလည်းဒီအကြောင်းတွေကိုပဲပြောဆိုနေကြပါတယ်။ရှန်ဟိုင်းနဲ့ပင်လယ်ကမ်းရိုးတန်းမြို့ဖြစ်တဲ့ဝူရှီမြို့တွေမှာအခုလိုကြွက်သားတွေကိုတိုးသားလို့ညာပြီးရောင်းချခဲ့မှုနဲ့စွပ်စွဲခံရပြီးဖမ်းဆီးထားသူ63ဦးရှိတယ်လို့တရုတ်ရဲတွေကပြောပါတယ်။ဒီဖမ်းဆီးမှုဟာဇန်နဝါရီလကုန်ကစလို့တရုတ်နိုင်ငံမှာအသားဓာတ်ဒါမှမဟုတ်မကောင်းတဲ့အသားတွေကိုညာရောင်းသူ900ကျော်ကိုဖမ်းဆီးခဲ့ပြီးဖြစ်တဲ့အသားဓာတ်လုံရောင်းသူတွေအပေါ်နေနေမှုကြီးရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။အာဏာပိုင်တွေဟာကြွက်နဲ့တခြားအသေးစားနှုတ်တိုက်သတ္တဝါတွေရဲ့အသားတွေနဲ့လှုပ်ထားတဲ့စားသောက်ကုန်ပစ္စည်းတွေနဲ့လူတွေမစားရမနေခြင်းအောင်ဆွဲဆောင်တဲ့ဆေးတွေနဲ့ဓာတ်ပစ္စည်းတွေထည့်ထားတဲ့အသားတန်ချိန်1000ကျော်ကိုလည်းသိမ်းဆည်းခဲ့ပါတယ်။တရုတ်နိုင်ငံသားတွေကတော့သူတို့ရဲ့ဒေါသတွေကိုWeibo လို့တရုတ်အင်တာနက်လူမှုကွန်ရက်ပေါ်ကနေတဆင့်ထုတ်ဖော်ပြောဆိုနေကြပါတယ်ခင်ဗျာ